Taiwan ကိုလည်းနဲ့ရောင်းချရမှာပါဝင်ပတ်သက်နေတဲ့ Lockheed Martin, Boeing Defense နဲ့ရေသင်းရုံးကုမ္ပဏီတွေအပါအဝင် American ကုမ္ပဏီတွေပေါ်တက္ကသိုလ်ရေးရမှုတွေပြုလုပ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတင်းနာနေကကြေညာလိုက်ပါတယ်
။ဝင်လာဝဲဖို့ကိုကြလိ中央决定采取
မျိုးသားချုပ်စည်းပွားကိုကောက်ွယ်ဆောင်ရှောက်ဖို့အတွက်အခုလိုလိုအပ်တဲ့ရေးရမှုတွေပြုလုပ်ရတာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီတန်းကသတင်းတောက်တွင်ကိုပြောပါတယ်။ဘယ်လိုအရေးယူမှုမျိုးလုပ်မယ်ဆိုတော့မသိရပါဘူး။ American နိုင်ငံရဲ့ဝန်ကြီးဌာနကထိုင်ဝမ်ကိုစစ်လက်နက်စနစ်သုံးမျိုးရောင်းချဖို့ပြီးခဲ့တဲ့အပတ်ကအတည်ပြုကြေညာထားတာဖြစ်ပါတယ်။ရောင်းချမယ့်လက်နက်တွေတဲ့အာယုံခံကိရိယာတွေဒုံးကျည်တွေနဲ့အမြောက်လက်နက်တွေပါဝါမှာဖြစ်ပြီးစုစုပေါင်း American Dollar 1.8 billion တန်ဖိုးရှိပါတယ်။ဒီလိုတို့ကထိုင်ဝမ်ကိုတိကျခွဲထွက်နေတဲ့ပြည်နယ်တစ်ခုဖြစ်သတ်မှတ်ထားပြီးသူတို့အုပ်ချုပ်မှုအောက်ကိုပြန်လည်တည်ထွင်မယ်လို့ကြေညာထားတာပါ။လိုအပ်ရင်အင်အားသုံးမယ်လို့လည်းပြောပါရယ်။